ရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့အမျိုးသားအဆင့်ဆိုင်ရာကော်မရှင်၃ဘွဲ့ရဲ့တွေ့ရှိချက်တွေဟာမှန်ကန်တိကျမှုမရှိကြောင်းနဲ့ယုံကြည်လို့မရနိုင်ကြောင်းနိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မိုင်းချင်းနိုင်ကတင်ပြပါမယ်
လန်ဒန်အခြေစိုက် AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်နဲ့တက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ရဲမှုချုပ်ဝင်းထွန်းဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့စတဲ့အမျိုးသားအဆင့်အဖွဲ့၃ဘွဲ့ရဲ့ဆောင်ရွက်မှုတွေဟာတိကျလွတ်လပ်မှုမရှိသလိုဗက်လိုက်ပြီးထိရောက်မှုဒါမှမဟုတ်ခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်နေသားဆောင်ရဲစခန်း၃ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြမလုံးကျုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆဆွဲချက်တင်နဲ့ပတ်သက်ပြီးသူတို့ဘာသာသူတို့စုံစမ်းဖို့အခုလိုအမျိုးသားအဆင့်ကော်မရှင်အပါအဝင်စစ်တပ်နဲ့ရဲတပ်ဖွဲ့တို့ကအသီးသီးစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်အခုလိုစုံစမ်းစစ်ဆေးရေးအဖွဲ့တွေမှာလူခွင့်ရေးအတွေ့အကြုံရှိတဲ့သူတွေနဲ့မှုကင်းဆိုင်ရာစေပညာကျွမ်းကျင်သူတွေမပါဝင်တာလိန်ပိုင်းဆိုင်ရာအကျန်းဖက်ခံရသူတွေကိုအကူအညီပေးနိုင်မဲ့ကျွမ်းကျင်တဲ့အမှုတမ်းမျိုးစတာတွေပါဝင်မှုမရှိတဲ့အပေါ်မှာအဓိကစိုးရိမ်မကင်းဖြစ်မိတယ်လို့ AI အဖွဲ့ကြီးကပြောပါတယ်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်မှနိုင်ငံတကာပုဂ္ဂိုလ်တချို့ပါဝင်နေတယ်ဆိုပေမဲ့လည်းတိကျလွတ်လပ်ပြီးယုံကြည်ရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွားရောက်လေ့လာဖို့လိုအပ်နေကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams ကအခုလိုပြောပါတယ
်။ We've been advising all along that needs to be an independent international commission.to look at the violence in our time state both by
ကျွန်တော်တို့အနေနဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာနိုင်ငံတကာကတီးကြားလွတ်လပ်တဲ့ပုဂ္ဂိုလ်တွေနဲ့ပြုလုပ်ဖို့အစဉ်တစိုက်တောင်းဆိုခဲ့တာဖြစ်ပါတယ်မွတ်စလင်အစွန်းရောက်တွေဘက်ကရဲအယားရှိ၉ဦးကိုတပ်ဖြတ်တာနဲ့တခြားအစွန်းရောက်တွေရဲ့ကျူးလွန်မှုတွေအပါအဝင်နှစ်ဖက်စလုံးကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့ဖြစ်ပါတယ်အဓိကကတော့မြန်မာစစ်တပ်ဘက်ကတုံ့ပြန်တဲ့နေမီရှင်းလင်းရေးလှုပ်ဆောင်ရမှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေပိုးပြီးတော့ကြမ်းတမ်းပြီးကျေပြတ်နေပြီးချိုးဖောက်ခံရတဲ့သူရေတွက်ကလည်းပိုများလို့ဖြစ်ပါတယ်
AI အဖွဲ့ကြီးရဲ့မနေ့ကထုတ်ပြန်ချက်မှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်တွင်းဝင်ရောက်စုံစမ်းခွင့်ပြုဖို့လိုအပ်နေကြောင်းမြမအစိုးရကိုတိုက်တွန်းထားပါတယ်။ဒါ့အပြင်အစိုးရရဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာကွင်းစင်းလေလာရမှာအကြမ်းဖက်ခံရသူတွေတပ်တွေထွက်ဆိုကြသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလုံလောက်တဲ့အကာအကွယ်ပေးခြင်းမရှိတာတွေ့ဆုံမေးမြန်းခံရသူတွေရဲ့ဓာတ်ပုံတွေကိုသတင်းမီဒီယာတွေမှာဖော်ပြထားတာစသဖြင့်ဝေဖန်ထောက်ပြထားပါတယ်။ဖေဖော်ဝါရီလ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ကြေညာချက်မှာတော့ OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့အစည်းအဝေးခန်းစားပါဆွဆွဲချက်တွေနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကနေ18ရက်နေ့အထိကြီးရွာပေါင်း20ကိုတွားရောက်စုံစမ်းစစ်ဆေးခဲ့ကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုအသေးစိတ်ကိုအဲ့ဒီကြေညာချက်မှာဖော်ပြထားခြင်းမရှိပေမဲ့ OHCHR ဆွဆဲချက်တွေနဲ့ကွဲလွဲမှုတွေရှိနေကြောင်းအစိုးရစုံစမ်းရေးကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေကသတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့စုံစမ်းလေ့လာမှုတွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တာကိုတွေ့ရှိရကြောင်း Brad Adams ကအခုလိုပြောပါတယ
်။ I mean the union level investigation has no credibility because they've already said things that are inconsistent with the facts. There have been a lot of investigations by Human Rights Watch.by Amnesty International by the United Nations
ဒီနေ့အဆင့်အမျိုးသားအဆင့်ကော်မရှင်အဆင့်တွေမှာစုံစမ်းမှုတွေဟာလုံးဝမအောင်မြင်တဲ့အတွက်နိုင်ငံတကာအဆင့်နဲ့စုံစမ်းစစ်ဆေးပြီးတော့တီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးဖြစ်ဖို့လိုအပ်ပါတယ်အမျိုးသားစုံစမ်းရေးကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့ဖြစ်ရတဲ့ပတ်သက်လို့မကန့်ညီတဲ့အတွက်မခိုင်လုံပါဘူးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးအပြင်တခြားအဖွဲ့အစည်းတွေတရင်တော့တည်းရဲ့စုံစမ်းစစ်ဆေးမှုတွေအရလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်မှုတွေရှိနေတယ်ဆိုတာသိရပါတယ်။ဒါပေမဲ့အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေအရဒီဆွဆွဲချက်တွေဟာမမှန်ကန်ပါဘူးလို့ပြောနေတာကိုထောက်ပြီးစုံစမ်းစစ်ရေးကမှမှန်ကန်မှုမရှိဘူးဆိုတာထင်ရှားပါတယ်။အုပ်စုလိုက်တွဲဆုံမင်းမြန်စုံစမ်းစစ်ဆေးမှုတွေသူတို့လုပ်ခဲ့တာကလည်းနှီးမှားနေပါတယ်။ဘယ်သူကဘလို့ပြောတယ်ဆိုတာသိနိုင်မှုခက်ပါတယ်။လူတွေကိုတဦးချင်းစီတီးကြားတွဲဆုံမှုလိုပါတယ်။
ဒ ဒီတော့တွင်မောင်နှုတ်ခရိုင်လူဖမ်းပြင်ရွာအနီးတရင်အရာရှာဖွေရာမှာတနက်တန်ရီနဲ့တိတ်ဆုံးခဲ့တဲ့အမျိုးသားအလောင်းတစ်လောင်းနဲ့အမျိုးသမီး၃ဦးအလောင်းကိုတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်းအမြံရုံးတရင်ထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာအင်္ဂါနေ့ညနေပိုင်းကခਿੱတဖော်ပြခဲ့ပြီးနောက်ပြန်ပြီးဖြုတ်သွားခဲ့ပါတယ်။ဒါပေမဲ့လို့ဒီအမှုနဲ့ပတ်သက်ပြီးတော့စီစစ်နေကြောင်းတမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ်။အလားတူမောင်နှော့ခရိုင်မှာရိုဟင်ဂျာမွတ်စလင်နှစ်ဦးဖမ်းဆီးခံထားရစဉ်တိုက်စုံးမှုနဲ့ပတ်သက်ပြီးအောက်ခြေလုံခြုံရေးတပ်တွေကအထက်အရာရှိတွေကိုလိမ့်လည်ဖုံးကွယ်ထားမှုကိုစစ်ဆေးတွေ့ရှိခဲ့တဲ့ရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာကိုလက်ခံရရှိခဲ့ကြောင်းအင်္ဂါနေ့ထုတ် Writers သတင်းမှဖော်ပြထားပါတယ်။